အမေရိကန်သမိုင်းမှာအစိုးရရန်တရားတစိတ်တပိုင်းအရှိချဆုံးပိတ်ထားရတာကိုပြန်လည်ပတ်နိုင်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့စနေနေ့ကကမ်းလှမ်းချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပေးချလိုက်ပြီးဒီကမ်းလှမ်းချက်ဟာအလုတ်ဖြစ်မဲ့ကမ်းလှမ်းချက်မဟုတ်ဘူးလို့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင
်အမေရိကန်နဲ့မက္ကဆီကိုနယ်နိမိတ်ကြားနယ်စပ်တစ်တိုင်းတည်ဆောက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုမှုကိုလက်မခံတဲ့အတိုက်ခံဒီမိုကရက်တွေနဲ့ငင်းခုန်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအမေရိကန်အစိုးရရန်တရားတစိ့တပိုင်းရန်နာထတာအခုဆို32ထဲရောက်လာပြီဖြစ်ပါတယ်။စနေနေ့ကတော့သမ္မတထရန့်ကအစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့တင်းကျပ်တဲ့မူဝါဒတချို့ကိုဖြေလျှော့ပေးမယ်လို့ကန့်လန့်ခဲ့ပြီးအမေရိကန်နိုင်ငံတွင်တရားမဝင်လာရောက်မှုတွေကိုတားဆီးဖို့အတွက်သူတည်ဆောက်ချင်တဲ့ဒဇိုင်းအတွက်American dollar 5.8 billion ပေးဖို့တောင်းဆိုခဲ့တာပ
ါ This is a common sense compromise both parties should embrace
ပါတီကြီးနဲ့လုံးဝလက်လက်ဆောင်ရပြီးတော့ပေးယူလို့ရမယ်ကိစ္စဆိုတာသိတာပါတယ်လက်ဝဲစွန်းတွေကျွန်တော်တို့နေဆက်တွေကိုဘယ်တော့မှထိန်းချုပ်နိုင်မှာမဟုတ်သလိုဒါမျိုးလည်းဘယ်တော့မှကျွန်တော်အဖြစ်မခံနိုင်ပါဘူးဒတိုင်းဆိုတာကလက်မခံနိုင်စရာမရှိပါဘူးတကယ်တော့ဒတိုင်းကအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်သလိုကျွန်တော်တို့နိုင်ငံနဲ့မူရစေဝါတွေလှိမ့်ဝင်လာနေတာကိုရပ်တန့်စေမှာဖြစ်တဲ့အတွက်လက်ခံနိုင်တဲ့အရာပဲဖြစ်ပါလေ
ဒီမိုကရက်တစ်ဘက်ကသူတောင်းဆိုတဲ့ရန်ပုံငွေကိုပေးမယ်ဆိုရင်ဒီမိုကရက်တစ်တောင်းဆိုနေတဲ့အမေရိကန်ကိုအရွယ်မရောက်ခင်ကတည်းကမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့တိမ့်နဲ့ချီတဲ့သူတွေကို၃နှစ်နေရပြန်မဖို့ပဲအကာအကွယ်ပေးထားမယ်အစီအစဉ်အပြန်လက်တင်အမေရိကန်နိုင်ငံတွေကနေအကြမ်းဖက်မှုသဘာဝဘေးဒဏ်တွေကြောင့်အမေရိကန်ဘက်ကိုထွက်ပြေးခိုလုံလာသူတွေကိုအကာအကွယ်ပေးထားတဲ့တက်တန်းတိုးပေးမယ့်အစီအစဉ်တွေကိုသမ္မတကကန့်လန့်ခဲ့တာဖြစ်ပါတယ်။အစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်သမ္မတထရန့်ရဲ့ဒီကန့်လန့်မှုဟာအလုံးမဖြစ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ At first when we heard the president was going to make a proposal we're optimistic that he might be reaching
သမ္မတကကန့်လန့်မှုတွေလုပ်မယ်လို့သိရတဲ့အခါကျမတို့ကအစိုးရရန်တရားပြန်လည်လက်ပတ်နိုင်တော့မယ်ဆွေးနွေးမှုတွေလုပ်နိုင်တော့မယ်လို့ပဲပထမဦးဆုံးတွက်လိုက်မိတာပါဒါပေမဲ့သူ့ကန့်လန့်ချက်တွေကိုလည်းကြားရရောအဲ့ဒါကဘာမှအလုပ်မဖြစ်ဘူးဆိုတာသိလိုက်ရတယ်အထက်လွှတ်တော်မှာဒီနေ့ဒါမှမဟုတ်မနေ့ဖန်လောက်ဒီကိစ္စကိုဆွေးနွေးကြမှာပါအခုတော့အခြေအနေကငြိမ်မနေပဲလှုပ်ရှားတိုးတက်လာနေတာတွေ့ရပါတယ်ဒါပေမဲ့ကျမတို့ဘက်ကလည်းကျမတို့ရဲ့အဆိုကိုတင်သွင်းစရာရှိတယ်လေ
သမရရဲ့ကမ်းလှမ်းချက်တွေဟာအရင်ကတည်းကအမေရိကန်ပြည်ထောင်စုမှရရှိထားပြီးတဲ့အခွင့်အရေးတွေဖြစ်ပြီးဒါတွေကိုသမရကဖျက်သိမ်းခဲ့တာသာဖြစ်တယ်လို့အခုလည်းဒီအခွင့်အရေးတွေကိုယာယီပြန်ပြီးပေးဖို့ကမ်းလှမ်းတာသာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့တယ်လို့သမရဟာအစိုးရဝန်ထမ်းတွေကိုပြန်မေးဆွဲပြီးတရားခံလုပ်နေတယ်လို့လည်းဝေဖန်လိုက်ပါတယ်စနေနေ့မှာသမရထရန့်ကဒီမိုကရက်တွေကိုစစ်ဆန့်ညှိနှိုင်းရေးအစီအစဉ်လို့သူခေါ်ဆိုတဲ့အဆိုပြုချက်ကိုကမ်းလှမ်းခဲ့ပြီးတဲ့နောက်အင်ကာနေမှာပြန်လည်ချင်းပါတဲ့အထက်လွှတ်တော်မှာအထက်လွှတ်တော်အများစုအမတ်ဖြစ်တဲ့ Republican ခေါင်းဆောင် Mitch McConnell ကသမရရဲ့အဆိုပြုချက်ကို Democrat တွေကလက်ခံချဖို့တိုက်တွန်းခဲ့ပါတယ
် That's why we'll vote on this legislation on the Senate floor this week. All that needs to happen is
အထက်လွှတ်တော်မှာဒီသတင်းပတ်အတွင်း mechanism ချမှတ်ဖြစ်ပါတယ်ဒီချိန်ဟာနိုင်ငံရေးတဲ့တိုင်းပြည်ရေးကိုဥစားပေးရမယ့်အချိန်ဖြစ်လာကြောင်းဒီကိစ္စဖြစ်မြောက်ဖို့လိုအပ်တာကကျွန်တော်တို့ရဲ့ Democrat Mystery Rebecca သဘောတူကြဖို့ဖြစ်ပါတယ်။ထောက်ခံမဲ့ပေးကြပြီးစစ်တွန်းနိုင်အောင်လုပ်ကြပါစို့
။သမရရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှကျသပရင်းနဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဆိုကရန်တရားတစိတပိုင်းရန်နာထရတဲ့အတွက်အဆိုကဝန်ထမ်း၈သိန်းလောက်ထိခိုက်နေတာခဲ့ပြီးအမှုရမ်းထောက်ဝက်ကြောကတော့လစာမရပဲအလုံးလုံးနေကြတာဖြစ်ပါတယ်။